ယူကရိန်းမှာဖြစ်နေတဲ့ပြဿနာတွေဖြေရှင်းနိုင်ရေးအတွက်မကြာခင်တုန်းကရရှိထားတဲ့သဘောတူညီချက်တွေအတိုင်းရုရှားကဆောင်ရွက်ပါလို့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ယူကရိန်းနိုင်ငံဟာသူ့ရဲ့အနာဂတ်ကိုကြိုးစားပုံဖော်နေချိန်မှာရုရှားဘက်ကပေးထားတဲ့ကတိအတိုင်းဆောင်ရွက်ပါလို့ယူကရိန်းယာယီဝန်ကြီးချုပ်အာစန်ဂျီယာချန်ယုကနဲ့ KF မြို့တော်မှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဘိုင်ဒန်ကအခုလိုပြောကြားခဲ့ပါတယ်။
But now it's time for Russia to stop talking and start acting. Act on the commitments that they made. To get pro-Russian separatists.
Russia နိုင်ငံအနေနဲ့ပြောနေတာတွေရပ်ပြီးတော့လက်တွေဆောင်ရွက်ဖို့အချိန်တန်ပါပြီ။အစိုးရအစအဦးတွေစစ်ဆေးရေးဂိတ်တွေကနေ Russia လိုလားတဲ့ခွဲထွက်ရေးသမားတွေဖယ်ရှားပေးဖို့လူငယ်ခွင့်ပေးထားတာတွေကိုလက်ခံဖို့နဲ့နိုင်ငံရေးအရနစ်နာမှုတွေကိုဖြေရှင်းဖို့ဆိုတဲ့ပေးထားတဲ့ကတိတွေအတိုင်းဆောင်ရွက်ဖို့အချိန်တန်ပါပြီလို့ဒုသမ္မတဂျိုးဘိုင်ဒန်ပြောသွားတာဖြစ်ပါတယ်။ယူကရိန်းနိုင်ငံဟာတနိုင်ငံနဲ့လည်းဆက်လက်ရပ်တည်သွားရမယ်လို့အမေရိကန်ဒုသမ္မတကပြောပါတယ်။ယူကရိန်းနိုင်ငံရှောက်လှမ်းနေတဲ့လမ်းဟာအမေရိကန်ကလည်းဒီအတူလိုက်ပါနေမှာဖြစ်တယ်လို့ဆိုပါတယ်။မေလမှာကျင်းပမဲ့ယူကရိန်းသမ္မတရွေးကောက်ပွဲအတွက်ထောက်ပံ့ငွေအမေရိကန်ဒေါ်လာ70သန်းအပါအဝင်ယူကရိန်းအစိုးရအတွက်ဒေါ်လာသန်း50အမေရိကန်ကပေးမယ်ဆိုတာကိုလည်းအမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကယူကရိန်းနိုင်ငံရောက်ရှိနေစဉ်မှာကြေညာခဲ့ပါတယ်။ဒီချိန်ထဲမှာပဲရုရှားဝန်ကြီးချုပ်ဒီမီထရီမက်ဒ်ဗီယက်ဒက်ကတော့ယူကရိန်းကိစ္စကြောင့်ရုရှားအပေါ်အနောက်နိုင်ငံတွေရဲ့အရေးယူတန်ခတ်မှုတွေကိုရုရှားနိုင်ငံအနေနဲ့ကြော်လွှားနိုင်တယ်လို့ဒီရုရှားလွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်။ဒီကနေ့ဒီရုရှားလွှတ်တော်ကိုရုပ်မြင်သံကြားပေါ်ကနေပြီးတော့ပြောကြားတဲ့မင်းကွန်းထဲမှာသူကအခုလိုပြောခဲ့တာဖြစ်ပါတယ်ရှင်။